ိုင်းနိုင်ငံဘန်ကောက်မြို့အနီးကနန်းနသီးစက်ရုံတစ်ခုမှာတရားဝင်အထောက်အထားတွေနဲ့အလုပ်လုပ်ကင်နေတဲ့မြန်မာနိုင်ငံသားအလုပ်သမားယာနဲ့ချီပြီးတော့ဖမ်းဆီးခံရပြီးတရားစွဲဆိုခံနေရပါတယ်။တရားဝင်အလုပ်လုပ်ခွင့်လက်မှတ်တွေရှိထားပေမဲ့လို့လက်မှတ်မှာဖော်ပြထားတဲ့အလုပ်ရှင်အလုပ်နေရာဌာနနဲ့တကယ်တမ်းလုပ်နေတဲ့လုပ်ငန်းဝင်ကွဲပြားနေတာကြောင့်ဆိုပြီးထိုင်းရဲကဖမ်းတာပါ။အပြည့်အစုံကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံမဟာချိုင်ဒေသကနန်းနသီးစက်ရုံတစ်ခုကိုထိုင်းရနာပိုင်တွေကဝင်ရောက်စစ်ဆေးရှာဖွေရမှာထိုင်းဥပဒေနဲ့မညီဘဲနေထိုင်နေတဲ့မြန်မာလူသမားတွေကိုဖမ်းဆီးသွားခဲ့ပါတယ်။ဒီလူသမားတွေဟာအလုပ်လုပ်ခွင့်အထောက်အထားအပြည့်အစုံရှိကြပြီးအလုပ်သမားတင်ပို့နေတဲ့ကုမ္ပဏီတွေကပို့ဆောင်လိုက်တဲ့အတိုင်းအလုပ်ရုံတွေရှိရာကိုလာရောက်အလုပ်လုပ်ကင်နေကြတာဖြစ်လို့သူတို့ကိုယ်တိုင်တရားဝင်လာရောက်အလုပ်လုပ်ကင်နေသူတွေအဖြစ်ယူဆထားကြတာပါ။အလုပ်သမားဝင်ကြီးဌာနနဲ့ကုမ္ပဏီတွေကဒီကိစ္စကိုတာဝန်ယူဖြေရှင်းပေးတဲ့လေဆိုပြီးလူသမားတွေကိုအကူအညီပေးနေတဲ့ AAC အဖွဲ့ကကိုရဲမင်းကဆိုပါတယ်
အဓိကပြောချင်တာကတော့ MOU လို့သမားနိုင်ငံသဘောတူညီမဲ့လာတဲ့လူကောင်ဒီလိုထောင်ကြတာလက်ထိတ်ခက်ခံရတာလုံးဝမဖြစ်သင့်တဲ့အရပဲဒါမြန်မာဘက်က MOU ဒီ MOU agency ရောထိုင်းဘက်ကပို့ဆောင်ပေးတဲ့ကုမ္ပဏီရောတာဝန်ရှိရနှုတ်နှစ်ဖက်လုံးဒီလိုလုံးနေရမတူပဲသမန်းမမှန်ပဲပို့လာတာဖြစ်တဲ့အတွက်လုံးဝအဖြစ်ကတော့ဒီကိစ္စကိုကျွန်တော်ထိုင်းမြန်မာလူသားဝင်ကြီးရတာဘယ်လိုရည်ရည်မလဲဆိုတော့ကျွန်တော်စောင့်ကြည့်အားလုံးကတော့အထောက်အထားလက်မှတ်တွေရှိတယ်စိုင်းအောင်ဘက်တွေယာယီစက်ကူသမားတွေကြာဝက်ပါမယ်တတိမပြောင်းရသေးတာပေါ့နော်၁၀၀နှစ်ယောက်ကကြာ MOU 25ယောက်ကကြာတော့သူတို့မှာ passport လည်းရှိတယ်ဝက်ပါမယ်လည်းရှိတယ်ဗီဇာလည်းရှိတယ်အားလုံးတော့ဒါပြည့်စုံနေဒါပေမဲ့သူတို့လောက်ရမယ့်နေရာ A သူတို့သွားလောက်ခိုင်းရတာ B ရဲ့လို့ဖြစ်နေတယ်လောက်နေရာမတူခဲ့ရ MOU 25ရောက်ဆိုကြတော့လက်ထိတ်ခတ်တာခိုင်တိုးတွေခတ်တာတော်လည်းမေးတယ်ဗျသူတို့လည်းမေးတယ်ဆိုတော့သူကဥပဒေတိုင်းပါပဲ
အလို့သမားတွေကိုဖမ်းဆီးပေးတာနဲ့ရုံးတင်ခဲ့တယ်လို့လာမဲ့တင်းလာနေမှာတော့ရုံးထုတ်စစ်ဆေးမှာပါထိုင်းဥပဒေတိုင်းအရေးယူဆောင်ရွက်မယ်ဆိုရင်တော့နေရာရင်းကိုပြန်ပို့ခံရဖွယ်ရှိတယ်လို့ဆိုပါတယ
်လက်ရှိကတော့သူတို့အချုပ်ထောင်ပါပေါ့နော်ဒီမှာအချိန်ချုပ်ထောင်ထဲမှာထားရတယ်တင်းလာနေကြမှာတခါရုံးထက်တင်အောင်ပဲအဲ့နေကြမှာသူတို့ကပေါ့အမိန်ချမှာပေါ့နော်အခုဒီအမှုကထိုင်းဥပဒေတိုင်းဆိုတော့48ရက်ထောင်ကြပြီးတော့ဗမာပြည်ကိုပြန်ပို့လို့ရတယ်ပေါ့နော်အားလုံးက129ရက်အားလုံးအားအတန်းရောက်ဘက်တွေရောဒီထိုင်းမှာလုပ်တဲ့ယာယီစုကောင်ဘက်ကိုရောအားလုံးအမှုယူရောအားလုံးပေါင်း129ရက်ဖမ်းမိတာ
ဒီကိစ္စနဲ့ပတ်သက်လို့မြန်မာလူသမားဝင်ကြီးဌာနဘက်ကတော့ဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးပြီးခဲ့တဲ့သတင်းပတ်ကပဲမြန်မာနိုင်ငံသားရဲ့ဝန်ကြီးလည်းဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ရဲ့ထိုင်းနိုင်ငံ၃ရက်တာပြည်စဉ်တွင်မှမြန်မာလူသမားတွေကိုဥပဒေအရအကာအကွယ်ပေးဖို့တန်းတူအခွင့်အရေးပေးဖို့ထိုင်းအစိုးရနဲ့နားလည်မှုစာချုပ်လာပြီးလက်မှတ်ရေးထိုးခဲ့ပါတယ်ဒီဖြစ်ရပ်တွေအပြီးမှာတော့ထိုင်းလူမှုကွန်ရက်တွေမှာမြန်မာတွေဟာထိုင်းနိုင်ငံတူတောင်းဆိုမှုတွေလုပ်လာတဲ့အတွက်ထိုင်းလူထုတွေကြားမှာဖွေမကြမှုတွေလည်းဖြစ်လာပါတယ်။ဒီအပိုင်းအတွင်းမှာပဲထိုင်းပြည်ရဲ့ဝန်ကြီးဌာနကနေလာအိုကမ်ဘောဒီးယားမြန်မာနိုင်ငံသားတွေအနေနဲ့လုပ်ခွင့်မရှိတဲ့နေရာတွေကလုပ်ငန်းတွေမှာလုပ်ကင်မဲ့ဆိုရင်နေမြေတိုင်းမှာအရေးယူတော့မှဖြစ်တယ်ဆိုပြီးဖော်ပြထားပါတယ်။မဟာဆိုင်ဒေသမှာရှိတဲ့မြန်မာရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ကမှုကြီးရရနဲ့ရုံးဖွဲ့တာဝန်ခံတူဖြစ်တဲ့ကိုဆိုင်ကတော့လက်ရှိကြုံတွေ့နေရတဲ့အခြေအနေကိုအခုလိုသုံးသပ်ပြောဆိုပါရစေ
။ဒီ MOU လုပ်သားတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ထိုင်းမှာကကိုပိုင်အလုပ်ယုံမရှိဘဲနဲ့အလုပ်သမားဟားရန်ခွင့်ဆိုတဲ့ဒီ second track ပေါ့နော်တဆင့်ကတစ်ထည်တွေကိုဖြတ်သိမ်းပေးဖို့တောင်းဆိုထားတယ်။ဒါအစိုးရဌာနကလည်းအဲ့ဒါကိုဖြတ်သိမ်းလိုက်တယ်။ဒါပေမဲ့လက်ရှိအခြေအနေမှာဒီလုပ်သားတွေရှိမရှိဆိုတာမျိုးကိုလိုက်လံစစ်ဆေးမှုနေတာနဲ့တိုက်ဆိုင်မှုရှိသလိုကျေကွန်ပြပါလိမ့်မယ်ခင်ဗျာ။ဒါတော့ဟိုငကိုကြရတဲ့အရင်ကတည်းက PRP တာရတီးများတာရှိခဲ့ရှိပါတယ်။ကျွန်တော်တို့ခုနောက်ပိုင်းမှာပါဖြစ်လာလဲဆိုတော့ online ပေါ်မှာပေါ့နော်။ဟိုရန်တိုက်တဲ့နေထိုင်မျိုးပေါ့။ထိုင်းနေရာလဲလမ်းမှာဆိုရင်ကျွန်တော်တို့ဒီမြန်မာပြည်သားတွေကိုသိပြီးတော့အမြင်မကြည့်တိုင်းမျိုးရရှိခဲ့တယ်ပေါ့။ဆိုလိုချင်တာကဘာလဲဆိုတော့ကျွန်တော်တို့ကအခွင့်အရေးတန်းတူတောင်းဆိုတာမျိုးရ။ဒါနဲ့ပတ်သက်ပြီးတချို့ကပြောတယ်ဒါမင်းတို့နိုင်ငံမဟုတ်ဘူးပြေးတာတလောက်ပဲရတလောက်ပဲပြင်အမှန်ဆိုလို့ရှိရင်မင်းတို့မြန်မာပြည်သားတွေ200နာပဲတန်တယ်ဆိုတော့ဒီလိုအပြန်လန်လေးတွေပေါ့နော်အဲ့လိုပြန်လိုက်ပြပုတ်ခတ်တာမျိုးတွေရှိပါတယ်ခင်ဗျာ
ထိုင်းနိုင်ငံရဲ့မြို့ကြီးအတော်များများကဈေးတွေကုန်တိုက်တွေဓာတ်ဆီဆိုင်တွေကုမ္ပဏီတွေစတဲ့နေရာတွေမှာအယောင်းဝန်ထမ်းအများစုဟာနိုင်ငံသားအလုပ်သမားတွေကိုသာခန့်ထားတာပါဒီထဲမှာမြန်မာနိုင်ငံသားတွေလည်းအများစုပါဝင်ပါတယ်ဒီအလုပ်တွေကိုနိုင်ငံသားအလုပ်သမားတွေကိုပေးတဲ့ဈေးနှုန်းနဲ့ထိုင်းနိုင်ငံသားတွေကလုတ်ကင်နိုင်တာမရှိပါဘူးအခုထိုင်းပြည်ရဲ့ဌာနကထုတ်ပြန်တဲ့သတင်းအရဆိုရင်ကိုပိုင်အစားတောက်ရောင်းဝယ်တာတွေအပြင်ထိုင်းအစိုးရကသတ်မှတ်ထားတဲ့လုတ်ခွင့်မရှိတဲ့အလုပ်တွေမှာလုတ်ကင်နေတာကိုတွေ့ရင်သတင်းပေးကြဖို့နဲ့တွေ့ရှိမယ်ဆိုရင်တော့ပုံမှန်54ရထောင်ဒဏ်5နှစ်နဲ့ဒဏ်ငွေပတ်2000ကနေဘတ်3000အထိဒဏ်ဆောင်ရမှာဖြစ်ပြီးအလုပ်ခံထားတဲ့အလုပ်ရှင်လည်းအရေးယူခံရမှာဖြစ်တယ်ဆိုပြီးဖော်ပြထားပါတယ်ရှင်